ဟုတ်ကဲ့ NUG အစိုးရရဲ့ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဝန်ကြီးနဲ့တောင်ပိုင်းတိုင်းစစ်ဒေသကိုယ်ကျေးတာဝန်ခံဦးလွင်ကိုလက်က
ဒီလိုဆုံးဖြတ်ချက်ချလိုက်မှုဟာကျွန်တော်တို့ရဲ့ဒီတုကောက်ွယ်ခုခံနေတဲ့ဒီစစ်ကိုလည်းဟိုများစွာတော့ထောက်ပံ့ဖြစ်မှာပါ။တော်တော်လည်းပဲဒီနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဆောင်ရွက်ရတဲ့အခါမှာသူတို့ရဲ့ဒီ procedure တွေကိုတဆင့်ကြီးဖြတ်ကျော်နေရတဲ့ကိစ္စရပ်တွေကကိုရှိနေတဲ့အတွက်ကြောင့်မလို့တော့နောက်တော့နောက်ကျတယ်လို့ကျွန်တော်ထင်တယ်။အဲဘာကြောင့်လဲဆိုလို့ရှိရင်ဒီနိုင်ငံကဒီစစ်ကောင်စီကိုပေါ့နော်ဟိုတောက်လျှောက်စီရင်ရတို့အတက်ဒီလက်နက်ကြီးကိုရောင်းပြီးနေတာတွေကခုမှမဟုတ်ပါဘူးဒါကြာခဲ့ပြီပေါ့နော်။ဟိုဒီလူတို့ပြဖြစ်စီပါဒီလိုအခြေအနေမှာဒီ impact ကနောက်ထပ်ဒီကာလလေးတစ်ခုအပေါ်မှာမှတက်ရောက်လာတဲ့သဘောရှိတယ်။ဒါပေမဲ့ကောင်းတဲ့ timing တစ်ခုတော့ရှိတယ်။အဲ့ဒီအကျိုးဆက်ရောက်မှုရှိလာမယ့်အခြေအနေနဲ့ကျွန်တော်တို့ဒီတစ်ခုကံတော်လန်စစ်တွေအဆင့်ကိုဥတည်လာမယ့်အခြေအနေနဲ့တော့အချိန်တိုင်းဖြစ်သွားနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်။ဒါကြောင့်မို့လို့လည်းဒါကိုကျေစိုးတယ်
။ဒါပေမဲ့ဆာဗီယာအနေနဲ့မြန်မာစစ်အာဏာသိမ်းတဲ့မနှစ်ဖေဖော်ဝါရီလတဝိုက်မှာပဲ80မီလီမီတာရော့ကက်ဒုံးကြီးတွေ2500ကျော်ရောင်းခဲ့ပြီးအခုဆုံးဖြတ်တာကလည်းမဖြစ်မနေလိုက်နာဖို့မလိုဘူးလို့MIPS ငြိမ်းချမ်းတဲ့လုံခြုံရေးဆရာမြန်မာ Institute ကအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမင်းစောဦးကဆိုပါတယ
်ဒီ resolution တွေက binding resolution မဟုတ်ဘူးเนาะဒါတော့ဟိုနိုင်ငံကြီးအရာ moral authority ပေါ်တာမှာဖြစ်သင့်မဖြစ်ထိုင်ဘူးဆိုတော့အပေါ်မှာအခြေခံပြီးတော့ charter resolution ဖြစ်တဲ့အတွက်ကြောင့်မလို့ဟိုမလိုက်နိုင်တဲ့နိုင်ငံတွေအပေါ်မှာလည်းဘာမှတော့ထူးခြားတက်ရောက်မှုတော့မရှိပါဘူးအရင်တုန်းကလည်းဒီလိုမျိုးမြန်မာပြည်ကိုလည်းမရောက်ဘူးဆိုတော့ဟာတဲ့အရင်တုန်းကလည်းပြောပြီးဒီနဝတာလက်ခက်နာဖက်လက်ခက်ပြောပြီးမယ်လေရောင်းတဲ့နိုင်ငံတွေကတော့လည်းရောင်းနေတာပဲပေါ့နော်ဒါကဒီ binding resolution မရှိတဲ့ခါမှာ
ဒါကို KNU ပြောခွင့်ရတဲ့နိုင်ငံသားကြီးအကြီးအကဲဖရိုစော်တော်နီကလည်းသဘောတူလိုက်ပြီးအခုလိုဆိုပါတယ
်ပထမဆုံးအနေနဲ့အဲ့လိုဆုံးဖြတ်ချက်နဲ့ရှုတ်ချလိုက်တဲ့ဟာကြောင့်ကျွန်တော်တို့ကြိုးစားတာဖြစ်တယ်ဒါပေမဲ့လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ဒီတက်ပို့တဲ့ပြင်းထန်ပြီးတော့လက်တွေ့အကောင့်ထဲအရေးယူနိုင်တဲ့နီလန်းတွေချမှတ်လောက်ဆောင်ဖို့လိုအပ်တယ်နောက်တစ်ချက်ကဒီအခုဖော်ပြတဲ့နိုင်ငံသုံးနိုင်ငံဖြစ်တဲ့ဟိုတရုတ်ရုရှားနဲ့ဆာဗီယာတို့အပြင်တခြားမဖော်ပြသေးတဲ့နိုင်ငံတွေလည်းဒီမိုကရေစီပါညာပြောပြမယ်လို့တကယ်တမ်းကျတော့ဒီနိုင်ငံတွေကပဲရောင်းပြီးနေတာဖြစ်တယ်ကျွန်တော်အဲ့ဒါမျိုးဆိုရလဲအဲ့ဒီနိုင်ငံတွေကအပါဝင်နောက်ထပ်ပါဝင်လာနိုင်အောင်နိုင်ငံတွေကအတိုင်းအတာနေပြီးတော့ပို့ပြီးတော့ဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ
်ဒါပေမဲ့ဒေါက်တာမင်းစောဦးကတော့အခုလိုလက်လက်ပိတ်ဆို့မှုဖြစ်လာရင်တောင်တချို့တိုက်ခိုက်မှုတွေရော့မသွားနိုင်ဘူးလို့ဆိုပါတယ
်အခုနောက်ပိုင်းတမတော်ဘက်ကဝယ်ယူတဲ့လက်နက်ခဲယံပြီးကြောက်တရားများသောအဖြစ်ကဒေချောင်းနဲ့တပ်ဆိုင်နဲ့ဟိုဖြစ်တဲ့ rocket လိုဟာမျိုးတွေပုံများတယ်ဒီလေရချတဲ့ဘုံနေတော့အများစုကကပါစာထုတ်ဘုံနေအခုအဓိကသူတို့ဝယ်ယူရတဲ့လက်နက်တွေကတော့လေကြောင်းဆိုလို့ရှင်ပြည့်ခတ်တဲ့ခါမှာသုံးတဲ့လေမြန်နေဟယ်လီကော်ပတာမှာသုံးတဲ့ဒီစစ်သနက်ကြီးတွေပေါ့နော်အဲ့ရကြီးတွေရဲ့နောက်ပြီးတော့လေနေဘောပြစ်တဲ့အခုဒုံးမြန်နေပေါ့40မီလီမီတာဒါမှ80မီလီမီတာ rocket တွေပေါ့အဲ့တော့အခုဒီနောက်ဆုံးလက်နက်ပိတ်ဆို့မှုတွေဖြစ်လာပြီဆိုရင်တော့အဓိကအပြောင်းလဲရှိသွားနိုင်တဲ့နေရာကလေချောင်းတိုက်ခိုက်မှုနေရာတွေမှာအပြောင်းလဲရှိသွားနိုင်တယ်ဒါပေမဲ့ကြီးတက်မှာကတော့အပြောင်းလဲရှိဖို့နည်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့အခုတုံးနေတဲ့ခဲရံအများစုလက်နဲ့အများစုကပြည်တွင်းထုတ်တွေဖြစ်နေတာ
ဒါပေမဲ့လည်းစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်ခံနေရတဲ့အပြစ်မဲ့ပြည်သူတွေကိုကူညီဖို့နိုင်ငံတကာမှာတာဝန်ရှိတယ်လို့ဖရိုစော်တော်နီကထောက်ပြလိုက်ပါတယ
်ဒီလက်နဲ့တွေရောင်းပြီးတော့ဒီလက်နဲ့တွေပဲကိုယ့်ပြည်သူတွေကိုပြန်တတ်တာလေအဓိကအချက်အခုလေချောင်းနဲ့တုံးသွားတဲ့လက်နဲ့တွေကိုလူတို့ကိုသွားပြောပြင်မတဲ့တနေ့ကပဲကျွန်တော်တို့လူတို့ကိုပြစ်သွားတဲ့လက်နဲ့ကြီးတွေသူ့ကိုရောင်းပေးတဲ့အဲ့ဒီလက်နဲ့တရားတွေဖြစ်ဖို့တော့များတယ်ဆိုတော့ဒီဖောက်ကိုများများလုပ်လေသူတို့ပြင်ကျွန်တော်ပြောချင်တာလူတို့အတွက်ရိုးရှိလေးပဲဘာလို့လဲဆိုတော့ဒီနေ့သူတိုက်တဲ့ရန်သူကိုမပြစ်ဘဲနဲ့အခုကလူတို့တွေတက်လိုက်လိုက်ပြင်တဲ့အခါကျတော့ဟိုဒီထက်များပြားတဲ့တင်းကျတဲ့ဒီလက်နဲ့ပိတ်ပင်မှုတွေတားဆီးမှုတွေဒီထက်ပိုလှုပ်လာဖို့လဲကျွန်တော်တို့အများကြီးမျှော်လင့်နေတယ
်တကယ်တော့အရင်ကုလသမဂ္ဂထွေထွေညီလာခံမှာလဲအလားတူဆုံးဖြတ်ချက်မျိုးမနှစ်နှစ်လည်တုန်းကဆုံးဖြတ်ခဲ့တုန်းကဆာဗီယာနိုင်ငံကထောက်ခံခဲ့ပေမဲ့80လက်နက်ရောင်းချမှုတွေရှိခဲ့တယ်လို့စီးရဲအကဲခတ်တွေကထောက်ပြထားပါတယ်ခင်ဗျ